ပြီးခဲ့တဲ့ရက်ပိုင်းကပြည်တွင်းမှာပုဂ္ဂလိကဗန်တချို့ပြိုလဲတော့မယ်ဆိုပြီးလုပ်ငန်းရှင်တချို့နဲ့ပြည်သူတချို့ကအငွေတွေပြန်ထုတ်ခဲ့တဲ့ငွေတွေနဲ့ရွှေဝယ်ဒေါ်လာဝယ်တာကြောင့်ရွှေဈေးဒေါ်လာဈေးတွေမကြုံဘူးအောင်မြင့်တက်သွားတယ်ဆိုတဲ့သတင်းတွေဖြစ်ပေါ်ခဲ့ပါတယ်။လက်တွေ့အားဖြင့်လည်းပုဂ္ဂလိကဗန်တချို့မှာအငွေပြန်ထုတ်သူတွေရှိခဲ့တယ်လို့ရွှေဈေးဒေါ်လာဈေးစံချိန်တင်မြင့်တက်တာမျိုးလည်းဖြစ်ခဲ့ပါတယ်။ရွှေဈေးဟာသမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်တစ်ကြက်သားကြက်73သိန်းကျော်ဈေးပေါက်ခဲ့တာပါ။ကောလာဟလတွေထွက်ခဲ့တယ်လို့တကယ်ပဲပုဂ္ဂလိကဗန်တချို့ပြိုလဲနိုင်တယ်ဗန်တွေကနေငွေထုတ်ပြီးဝယ်ယူမှုများခဲ့လို့ရွှေဈေးဒေါ်လာဈေးမြင့်တက်သွားရတယ်ဆိုတာကရောအဖြစ်မှန်ပဲလားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်။ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်။
ဗန်ကိစ္စကောလာဟလဖြစ်ပေါ်စေတာကတော့ပြည်ခဲ့တဲ့ဩဂုတ်လ22ရက်နေ့မြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်များအတင်းဖွဲ့စည်းတဲ့နေ့ကစတာပါ။အဲ့ဒီနေ့မှာနိုင်ကဖြစ်တာဝန်ယူမဲ့ဈေးကဘာကုမ္ပဏီပိုင်ရှင်ဦးခင်ရွှေက2019စက်တင်ဘာလကုန်တာနဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့သူတို့ချင်းယူထားတဲ့ငွေတွေပြန်ဆက်ဖို့ဘဏ်တွေကနေအကြောင်းကြားထားကြောင်းသူတို့အနေနဲ့စီးပွားရေးလုပ်ငန်းအဆင်မပြေကြကြောင်းပြန်မဆက်နိုင်ရင်လည်းဘဏ်တွေရဲ့တရားစွဲဆိုတာကိုခံရမှာဖြစ်ကြောင်းအဲ့ဒီလိုအခြေအနေကြုံရရင်လုပ်ငန်းတွေအခက်အခဲအကျက်အတဲတွေ့ပြီးပျို့လဲသွားနိုင်ကြောင်းသူတို့စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့လုပ်ငန်းတွေသာပြိုလဲကုန်ရင်ဆက်ဆက်တဲ့လုပ်ငန်းတွေအပါအဝင်အောက်ခြေအလုပ်သမားတွေအထူးပါထိခိုက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။နောက်9ရက်အကြာဩဂုတ်လ28ရက်နေ့မှာတော့လွတ်တော်ရင်မေးမြန်းမှုနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုဥက္ကဋ္ဌဦးစိုးသိန်းကပြန်မဆက်နိုင်တဲ့ဘဏ်ချင်းငွေ NPL Non Performing Loan တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုခဲ့ပါတယ်။သူပြောဆိုချက်အရစီးပွားရေးလုပ်ငန်းရှင်တချို့ဟာဗန်တွေကနေငွေတွေချေယူထားပြီးအဲ့ဒီအချိန်ကစဒီကနေ့အချိန်ထိအတိုးရောအရင်းပါလုံးဝမဆက်တဲ့ငွေချေးအမြောက်များရှိနေတဲ့အကြောင်းအဲ့ဒီချင်းငွေတွေနဲ့ပတ်သက်ပြီးငွေချေးထားတဲ့လုပ်ငန်းရှင်တွေနဲ့အချိန်အများကြီးယူပြီးအပေးယူလို့ညှိနှိုင်းခဲ့ကြောင်းအခုနောက်ဆုံးအဲ့ဒီလိုငွေချေးပြီးအတိုးရောအရင်းပါမဆက်သူတွေကိုဗန်တွေဘက်ကအလျှော့ပေးဆောင်ရွက်ဖို့မရှိတော့တဲ့အကြောင်းဖြေကြားခဲ့ပါတယ်ဘဟုဘန်ဒုဥက္ကဋ္ဌဦးစိုးသိန်းရဲ့အဲ့ဒီပြောစကားဟာချင်းငွေယူပြီးအတိုးလည်းမပေးပြန်လည်းမဆက်တဲ့စီးပွားရေးလုပ်ငန်းရှင်တွေကြောင့်အတော်လေးကြည့်ရရိုက်သွားပါတယ်။နောက်ပိုင်းတော့ဘဟုဘန်ဟာဒုဥက္ကဋ္ဌဦးစိုးသိန်းရဲ့လွတ်တော်တွင်ပြောဆိုချက်ဟာဘဟုဘန်ရဲ့သဘောထားအပြည့်အဝမဟုတ်တဲ့အကြောင်းချင်းငွေပြန်မဆက်နိုင်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ဆက်ပြီးညှိနှိုင်းသွားမယ်အကြောင်းကြေညာခဲ့ပါတယ်
။ဘဟုဘန်ကအဲ့လိုကြေညာချက်ထုတ်လိုက်မှစီးပွားရေးလုပ်ငန်းရှင်ကြီးတွေဗန်ချင်းွေပြန်မဆက်နိုင်တဲ့ပြဿနာအတီးပြည့်လို့ဖြစ်သွားပြီးပုဂ္ဂလိကဗန်တချို့ကနေပြည်သူတချို့ငွေထုတ်ယူမှုစဖြစ်လာတာပါဒီပြဿနာအတွက်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကောလာဟလတွေကိုမယုံကြည်ဖို့ပြောဆိုခဲ့တယ်လို့ဘူဗန်ဘက်ကလည်းဗန်မှာငွေအပ်ထားသူတွေကိုစိတ်မပူဖို့ထုတ်ယူမယ်ဆိုရင်ကျပ်ငွေထရီလီယံနဲ့ချီပြီးပြင်ဆင်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်အဲ့ဒီနောက်ပိုင်းဗန်တွေကနေငွေထုတ်ယူမှုပြန်လျော့သွားပြီးပြဿနာပြီးဆုံးသွားပါတယ်တိုက်ဆိုင်တယ်လို့ပဲပြောရမလားဗန်တွေအဲ့လိုသတင်းထွက်ပြီးပြည်သူတွေငွေထုတ်ယူနေခြင်းတချို့စုဆောင်မှုအတွက်ရွှေကိုတန်းစီဝယ်နေခြင်းနိုင်ငံတကာပေါက်ဈေးမှာလည်းရွှေဈေးဟာအမြင့်ဆုံးကိုရောက်ခဲ့ပါတယ်အောက်တိုဘာ9ရက်နေ့မှာနိုင်ငံတကာပေါက်ဈေးရွှေတောင်စဒေါ်လာ1500ကနေစက်တင်ဘာလ4ရက်နေ့မှာတော့တောင်စ1550ကျော်အထိတက်သွားပါတယ်ဖြစ်ရှင်တော့ဒေါ်လာဈေးကလည်းစက်တင်ဘာ9ရက်နဲ့6ရက်နေ့တွေမှာဒေါ်လာ1545ကျပ်ကနေ1565ကျပ်ရောက်သည့်အထိမတီးမငြိမ်မြင့်တက်တာနဲ့သွားကြုံပါလေ
အကျုံးဆက်ကတော့ရွှေဈေးဟာမကြုံစဘူးတစ်ကျပ်သားကျပ်73သိန်းအထက်ရောက်သွားစေခဲ့ပါတယ်နိုင်ငံတကာဈေးကွက်မှာရွှေဈေးတအောင်စဒေါ်လာ50လောက်ပြန်ကျသွားပြီးပြည်ရင်းမှာလည်းဒေါ်လာဈေးတဒေါ်လာကျပ်1530ဝန်းကျင်ပြန်ရောက်သွားတဲ့နောက်တနည်းမှာတော့မြမရွှေဈေးဟာတစ်ကျပ်သားကျပ်72သိန်း4000အောက်အထိထိုးစင်းသွားခဲ့တာတွေ့ရပါတယ်။တကယ်တော့မြန်မာနိုင်ငံလေးကရွှေဈေးဆိုတာဟာနိုင်ငံတကာဈေးကွက်ကရွှေဈေးနဲ့ဒေါ်လာဈေးအတက်အကျကိုလိုက်ပြီးပြောင်းလဲနေတာမျိုးပါ။တစ်စုံတစ်ယောက်ကဖန်တီးနေတာမျိုးတော့မဟုတ်ပါဘူး။နိုင်ငံတကာရွှေပေါက်ဈေးမြင့်ရင်ဒေါ်လာဈေးတက်ရင်ပြည်ရင်းရွှေဈေးတက်မှာဖြစ်ပြီးနိုင်ငံတကာဈေးကြရင်ဒေါ်လာဈေးကလည်းနှိမ့်နေရင်ပြည်ရင်းရွှေဈေးကျမယ်ဆိုတဲ့အနေအထားမျိုးပါ။တကယ်လို့ပြည်ရင်းရွှေဈေးနှုန်းဟာနိုင်ငံတကာပေါက်ဈေးနဲ့တွက်လို့မြင့်နေရင်ပြည်ပကနေမြန်မာနိုင်ငံတည်းရွှေသင်းနဲ့ကုန်တွေအဆင်နဲ့ရှိနေပါတယ်အထူးသဖြင့်တရုတ်နဲ့ထိုင်းကပါအ Laru Pirima Sene Jani Pibago Totame Gone Rigale Nieve Shinivare to the Pin Nema Shriha Shritin Dungwin Petare India Bago Mankolan and Yumugani Dwinjavare Debe Garo Piri Shizigaha Nangaga Shizigaga Zeno Dai Mademie Shinira Mupibare Titino a good Shizi Conte de Sure Setimbala Zaha Shanti name ya by Mendeley Lasho Muse Galema, Taipuari Tinity, Gondwe Lanjang Painitine, Taisaniti, Deo Paga, Shuri Matuina Mau, the Tatapamale, Mori Titre Dre, Nima Shuri Nigani, Shri Etre, Nene Geneva, Taisan Duaro, Tirima, Shri Nedi, Nangaga Pauzete, Zinene Pumia Duaramu, Tibare, Dola Zigaro, Soya Petje, Gondwemu Lungwe, Bungwe Rine, Sasatajao, a Kupjatanane, Taiki, Mabetabau.
Together, Leshi Bugliga Banwe, Jonia, Petana Suraha, a year Sisoya Kigrega, Dri Telaraba. Sia Nashia, Throne Nisa de Longashin Girigo, Lenio Tobi, Balunga Luquin Bigadlo, Balotoloni Simia Siganigo, Gium Saibe, Baduro, Balunga Dre, Balong, which he be like Basuiti, a may be stopekeraba. Editing Rega Shilare. Sunday at Banching with Pedana, and Eddie Sua Lette, Natal Sakonakune Yama, Senator Pia, Sabi Kinduela Pibare. Yaman, which is in a Dinemo, Bugliga Banu and Nele, Nanganaga, send them me, Sigua Siwayen at Lahaza da Pibo so ye. Piam Sunday at Banching way, Nan performing Long Pedana, a Bawe, a Cha Pedana Rigo, Banluton Loni, Damamoe, Ubi Jawia Pishemo, Luani Jama.